ဇန်နဝါရီလ30ရက်ဗုဒ္ဓနေ့မှာလစ်လာတော်မယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ပြင်စမတစ်စိတ်ကိုဖွင့်လိုက်ခြင်းဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး6ငယ်9နဲ့30ကိုဖတ်ရှုပါ။ပြင်စမတစ်စိတ်ကိုဖွင့်တော်အခါဖျားသခင်နှုတ်ကပတ်တော်ကြောင့်၎င်းမိမိတို့တသက်ခံချက်ကြောင့်၎င်းအတိတ်အချင်းကိုခံရသောသူတို့၏ဝိညာဉ်များကိုရစ်ပလင်အောင်၌ငါမြင်၏။သူတို့ကလည်းတန်ရှင်းဟုတ်မှန်၍အစိုးပိုင်တော်မူသောအရှင်မြေပေါ်မှနေသောသူတို့သည်ငါတို့အသွေးကိုတွန်းကြသောအပြစ်နှင့်အလျောက်ဓမ္မပေးပဲအဘယ်များလောက်ကာလပတ်လုံးနေတော်မူမည်နည်းဟုကြီးသောအတန်နှင့်ကြွေးကြော်ကြ၏ဆိုပြီးတော့ဖော်ပြထားပါသည်။ကျမ်းချက်ကနေရေးသားထားတဲ့ဝိညာဉ်ဆိုတဲ့စကားလုံးဟာလူပုဂ္ဂိုလ်တဦးရဲ့ခန္ဓာအစိတ်ပိုင်းအလုံးကိုဆိုလိုပါတယ်။တစ္ဆာရှိတဲ့ဖျားသခင်ရဲ့လူတွေဟာမာတုရတေခြင်းနဲ့နှိမ့်ဆက်ညှဉ်းပန်းမှုအမျိုးမျိုးကိုခံရပြီးတော့အသေးခံခဲ့ရပါတယ်။အဲ့ဒီအခြေအနေကိုပူဇော်ဆက်ကတ်တဲ့အသွေးတွေလောကဗိမ္မာန်တော်မှာပက်ဖြန်းသွန်းလောင်းခြင်းရဲ့သဘောနဲ့ပုံဖော်ထားပါတယ်။ဖျားရှင်လူတွေဟာမတရားပြုမှုနှိမ့်ဆက်အသေးခံခဲ့ရခြင်းဟာသူတို့တွေရဲ့အင်္ဂလိပ်တရားပေါ်မှာတစ္ဆာရှိယုံကြည်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဖျားသခင်ကိုဟစ်အော်ငိုကြွေးမြည်တမ်းကြပါတယ်။ဖျားရှင်ကြွလာပြီးတော့ဂလက်စာခြေပေးဖို့တောင်းပန်ကြပါတယ်။အဲ့ဒီကျမ်းချက်မှာကဘာပေါ်မှာမတရားမှုတွေရှိခဲ့တဲ့အကြောင်းကိုဖော်ပြအတည်ပြုထားပါတယ်။တည်ခြင်းတရားအကြောင်းနဲ့ပတ်သက်ပြီးတော့ဘယ်အကြောင်းအရာကိုမှမပြောထားပါဘူး။သူတို့တွေဟာကောင်းကင်ဘုံဆိုင်ရာပျော်ရွှင်ငြိမ်းချမ်းတဲ့ကောင်းကြီးတွေကိုခံစားရရှိတာကိုလည်းပဲမတွေ့ရပါဘူး။ဗျာဒိတ်ကျမ်းခန်းကြီး6ငယ်17ကိုတရားဟောအကျမ်းခန်းကြီး30ငယ်43ဆန္ဒကျမ်းခန်းကြီး89ငယ်30နဲ့ရှင်တွဲပြီးတော့ဖတ်ရှုပါ။ဖျားရှင်ရဲ့တစ္ဆာရှိမာတုရတွေဆူတောင်းတဲ့အတန်ကိုကောင်းကင်ဘုံကနေဘယ်လိုမျိုးထုတ်ပြန်တယ်လဲဆိုတာကိုကြည့်ကြပါစို့။ထို့သူတို့၌ဖြူသောဝတ်လုံကိုပေးတော်မူ၏သူတို့နီးတူအသေးသက်ချင်းကိုခံရလက်တန့်သောမိမိလှုပ်ဖော်ဆောင်မဲ့ညီအကိုတို့သည်ပြည့်စုံခြင်းသို့မရောက်မီခဏငြိမ်သက်စွာနေရကြအောင်မီဟုသူတို့အားမိန့်တော်မူ၏။တပားမျိုးသားတို့သင်တို့သည်ဖျားသခင်၏လူမျိုးနှင့်အတူဝမ်းမြောက်ခြင်းရှိကြလော့အကြောင်းမူကားကိုတော်၏ဂျွန်တို့ကိုတတ်တော်အပြစ်နှင့်အလျောက်ဒဏ်ပေး၍ကိုတော်၏ရန်သူတို့၌အပြစ်တရားကိုစီရင်တော်မူမီပြည်တော်နှင့်မိမိလူမျိုးကိုကယ်မတနာတော်မူမီသူတို့၏ဖျားသခင်သည်အဘယ်မှာရှိသနည်းဟုတပါးမျိုးသားတို့သည်အဘယ်ကြောင့်ဆိုရကြပါမည်နည်းတွန်ပြီးသောကိုရောမျိုး၏အသွေးဘက်မှတရားစီတော်မူသောအကြောင်းသည်တပါးမျိုးသားတို့တွင်အကျွန်ုပ်တို့မျက်မှောက်၌ထင်ရှားပါစေသောဆိုပြီးဖွပြထားပါသည်မာတုရတန်ရှင်းသူတွေဟာဝိလုံဖြူတွေရရှိခံယူရတဲ့အရာဟာဆိုရင်ခရစ်တော်ရဲ့ဖြတ်မှတ်ခြင်းကိုဆိုလိုပါတယ်အဲ့ဒီဖြတ်မှတ်ခြင်းဟာယဉ်သူဟုသမျှကိုခြေမုံပြစ်နိုင်ပါတယ်အဲ့ဒီဖြတ်မှတ်ခြင်းကိုကရုဏာတော်တွေလက်ခံတဲ့သူတိုင်းအတွက်ဆုလက်ဆောင်ဖြစ်ပေးတော်မူပါတယ်။အဲ့ဒီနောက်မှာတော့သူတို့ဟာသူတို့နီးတူအသေးသက်ချင်းကိုခံရတဲ့မိမိတို့ရဲ့ညီအကိုလွတ်ဖို့ဆောင်ဘက်တွေဟာပြည့်စုံခြင်းကိုမရောက်မီခဏငြိမ်သက်စွာနေရအောင်မှဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး6ငယ်17ရဲ့ဟိလတမူရင်းဝေါ်ဟာရကိုသတိပြုဖို့အထူးလိုအပ်ပါတယ်။ကျမ်းချက်မှာကိန်းကနန်အရေးအတွက်မပါရှိပါဘူး။ဗျာဒိတ်ကျမ်းဟာခရစ်တော်မလာမီမာထုရတန်ရှင်းသူအရေးအတွက်ဘလောက်ထိရှိမဲဆိုတဲ့ကန့်သက်ထားခြင်းမျိုးမရှိပါဘူးစရိတမှာပြည့်စုံမှုအတွက်သာရည်ညွှန်းထားပါတယ်ဖျားရှင်ရဲ့လူတွေဟာခရစ်တော်ရဲ့ဖြောက်မှတ်ခြင်းဝတ်လွန်အားဖြင့်သာပြည့်ရခြင်းခွင့်ရှိပါတယ်အကျင့်တိလားနဲ့ကိုယ်တိုင်ကြည်ယူလို့မရပါဘူးတန်ရှင်းသူမာထုရတွေဟာနှစ်ပေါင်းတစ်ထောင်ဆိုးဆံမှုအစနဲ့ယေရှုရှင်ဒုတိယအချိန်ကြွလာချိန်မှာရှင်ပြန်ထမြောက်ခြင်းအခွင့်ပြန်လည်ရရှိမှာကတော့ဖျားရှင်ရဲ့အစီအစဉ်ဖြစ်ပါတယ်အဲ့ဒီအချိန်မရောက်ခင်မှာတော့လူထောက်ခွင့်မရပါဘူးပြင်စမတစိတ်ဖွင့်ခြင်းရဲ့မြင်ကွင်းကတော့ရာဇဝင်သမိုင်းရဲ့အတီးပြုတ်ချက်အရာအချိန်ကာလဟာဘာသာရေးပြည်ပြင်ပြောင်းလဲတဲ့အချိန်အထိတောက်လျှောက်သက်ဆိုင်သွားပြီးတော့လူတန်းပေါင်းများစွာတို့ဟာယုံကြည်ခြင်းအပေါ်မှာတစ္ဆာရှိမှုကြောင့်မာထုရတေခြင်းနဲ့ရင်ဆိုင်ခဲ့ရပါတယ်ခေအဆက်ဆက်မှာညှဉ်းပန်းခံရတဲ့ဖျားသခင်လူတွေရဲ့စိတ်ထဲမှာတွေ့ကြုံရင်ဆိုင်ရမှုကိုအာဘေလအချိန်ကနေစခဲ့ပါတယ်နောက်ဆုံးဘုရင်ကစပြီးတော့မိမိရဲ့အစီခံတွေရဲ့အသွေးကိုပြန်လည်ဆက်ပေးတဲ့အချိန်အထိဖြစ်ပါတယ်။အဘယ်မြတ်ကာလပတ်လုံးနေတော်မူမည်နည်းဆိုပြီးတော့ဖျားရှင်ရဲ့လူတွေဟာဒုက္ခကိုခံပြီးတော့ခေအဆက်ဆက်အဟိငိုကြွေးနေရပါတယ်။တရားမြတ်ခြင်းမရှိတဲ့အတ္တမှာယနေ့မကြုံဘူးရတဲ့သူဘယ်သူရှိသလဲ။ပစ္စမတစိတ်ရဲ့မြင်ကွင်းဟာကျွန်တော်တို့ကိုဘယ်လိုမျိုးနှစ်သိမ့်မှုပေးထားသလဲ။ဒီနေ့တစ်ချိန်မှာတရားမြတ်မှုဟာဧကံမုတ်ချဖျားရှင်လှုပ်ဆောင်မှာဖြစ်တယ်ဆိုတာကိုပြင်စမတစိတ်အကြောင်းအရာနဲ့ပတ်သက်ပြီးတော့ဗုဒ္ဓနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြပေးထားပါတယ်